စစ်ကောင်စီဟာကျွန်တော်တို့အာဒီလက်နက်မဲ့လူထုတိုက်ပွဲလမ်းစီရင်ပုံအင်မတန်မှကြောက်ရွံ့တယ်လို့ကျွန်တော်အနေနဲ့မြင်မိပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီလက်နက်မဲ့လမ်းလူထုတိုက်ပွဲလမ်းစီရင်ဟာဒီနေ့ဒီချိန်ထိရှင်တန်နေတာဟာတနည်းအားဖြင့်ကျွန်တော်တို့စစ်အာဏာရှင်တနည်းအားဖြင့်အာဏာရှင်တိုက်ရဲကျွန်တော်အရှိုက်ကိုထိုးနေနေတယ်ကျွန်တော်တို့လမ်းစီရင်ဖြစ်ပါတယ်
။ကလေးတက္ကသိုလ်ကျောင်းသားတမကဝင်အဖြစ်ကနေကလေးမျိုးလူထုတိုက်ပွဲဥဆောင်ကော်မတီဝင်ဖြစ်လာသူကိုဖိုက်ပူပြောပြတာပါ။လက်နက်ကင်တိုက်ပွဲမှာမပါဝင်နိုင်တဲ့ပြည်သူလူထုရဲ့လက်နက်မဲ့တပိတ်လူထုတိုက်ပွဲဟာတော်လှန်ရေးရဲ့အရေးကြီးတဲ့ထောက်တိုင်တစ်ခုလို့ကိုဖိုက်ပူကယုံကြည်ပါတယ်။ဒီယုံကြည်မှုကြောင့်ပဲဒီတော်လှန်ရေးကာလအတွင်းအဆုံးအရှုံးအနာတရဒဏ်ရာတွေအများကြီးရှိခဲ့ပေမဲ့ခိုင်ခိုင်မာမာရှေ့ဆက်နိုင်ခဲ့တယ်လို့ကိုဖိုက်ပူကပြောပါတယ
်။ကဲဒီ၃နှစ်သာကာလအတွင်းမှာကျွန်တော်အနေနဲ့ဒီဒီဥက္ကလိကဆိုင်ရာဒီကျွန်တော်တို့စိတ်ကပြိုလဲမှုတွေကျွန်တော်တို့အများကြီးကျွန်တော်တို့ကြော်လွှားခဲ့ရပါတယ်။ဒီနောက်ဆုံးအနေနဲ့ကျွန်တော်တို့ဒီအိုးဖွားအဖေမိကျွန်တော်တို့ဒီပိုင်ဆိုင်ခဲ့တဲ့ကျွန်တော်တို့အိုးအိမ်ကိုလည်းဒီစစ်ကောင်စီကနေပြီးတော့ရဲရဲဆက်ဆက်ဖြိုခွင်းဖျက်ဆီးတဲ့ပြင်ကိုကျွန်တော်တို့မိသားစုဝင်တွေထိမ့်သိမ်းခံရတဲ့အထိကျွန်တော်တို့ရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့ဒီဓာရီအားလုံးဟာကျွန်တော်ကိုယ်တိုင်ရဲ့ဒီတော်လိုင်းရေးပေါ်မှာဒီပါဝင်မှုလို့ပဲကျွန်တော်အနေနဲ့မှတ်ယူပြီးတော့ဓာရီဟာကျွန်တော်တို့ဒီတစ်ချိန်ကြာလို့ရှိရင်ကျွန်တော်တို့တော်လိုင်းရေးရဲ့အတီးပွင့်ဖြစ်စေမဲ့တော်လိုင်းရေးပေါ်ကိုရင်းနှီးထည့်ဝင်မှုလို့ကျွန်တော်အနေနဲ့မှတ်ယူပါတယ်ခင်ဗျ။
ကိုဖိုက်ပူဟာအာနာသိန်းခံလိုက်ရပြီး၃နှစ်ပြည့်သည့်အထိလက်နက်မဲ့တပိတ်လူထုတိုက်ပွဲတွေအရှိန်ရော့မသွားအောင်အတက်နိုင်ဆုံးဦးဆောင်ခဲ့ပါတယ်။သူအခြေစိုက်တဲ့ကလေးနယ်ဟာလက်နက်ကင်တိုက်ပွဲရောလက်နက်မဲ့တပိတ်တိုက်ပွဲပါအားကောင်းတဲ့နေရာဖြစ်ပါတယ်။ဒီလိုကိုနိုင်တဲ့ဘက်ကပူးပေါင်းတိုက်ပွဲဝင်ခဲ့ကြလို့လေ၍ဦးတော်လှန်ရေးဟာအခုလိုခီးပောက်ခဲ့တာဖြစ်တယ်လို့ကိုဖိုက်ပူကပြောပါတယ်။
ပြည်သူတွေအလုံးရွေ့ရွချွန်ချွန်ဆင်နွှဲနေရကျွန်တော်ပြည်သူတော်လိုင်းရေးချာကျွန်တော်တို့၃နှစ်အတွင်းမှာကျွန်တော်တို့ပြည်သူရောက်ချင်းစီတိုင်းရဲ့ပါဝင်မှုထဲ့ဝင်မှုတွေဟာကျွန်တော်တို့အချီးနီးအလားဟာသားမဖြစ်ဘူးဆိုတာကိုကျွန်တော်တို့ပြည်သူကိုယ်တိုင်မျက်ဝါးထင်ထင်မြင်တွေ့နေရတဲ့အချိန်ဖြစ်ပါတယ်ဆိုတော့ဒီကျွန်တော်တို့ဒီအောင်မြင်မှုဆိုတာကျွန်တော်တို့ပြည်သူတွေရဲ့လက်တကမ်းပါပါဆိုတော့ဒီကျွန်တော်တို့၃နှစ်တာကာလအတွင်းမှာကျွန်တော်တို့ပြည်သူရောက်ချင်းစီတိုင်းရဲ့ကျွန်တော်တို့ဒီထဲ့ဝင်မှုပါဝင်မှုကျွန်တော်ဆုံးရှုံးခဲ့ရတဲ့ကျွန်တော်တို့တွေရဲ့အသက်အိုးအိမ်စီးဆင်းတွေဒါတွေကကျွန်တော်တို့အလားဟာတာမဖြစ်ပါဘူးဒါကိုကျွန်တော်တို့တော်လိုင်းနဲ့ပြည်သူရောက်ချင်းစီတိုင်းနဲ့သူကျွန်တော်တို့တော်လိုင်းရေးဘက်တော်သားရောက်ချင်းစီတိုင်းရဲ့လည်းကျွန်တော်တို့နားလည်စီချင်ပါတယ်ဒီတော်လိုင်းရေးမှာဒီတော်လိုင်းရေးလူထုမှတပါအခြားမရှိဘူးဆိုတော့ကျွန်တော်တို့နှလုံးချက်စစ်စီချင်ပါတယ
်ခုအချိန်မှာလူငယ်အများစုဟာပညာရေးနဲ့အလံဝေးပြီးတော့အနာဂတ်တွေဝေဝါးနေရပါတယ်ဒီလိုဖြစ်ရခြင်းရဲ့အရင်းအမြစ်ကိုမြင်အောင်ကြည့်ပြီးအဲ့ဒီအမြစ်ကိုလှန်နိုင်ဖို့သူကိုယ်တိုင်ကပညာရေးကိုဆွတ်လွတ်ခဲ့ရသူဖြစ်တဲ့ကိုဖိုက်ပူကဘဝတူလူငယ်တွေကိုအားပေးတိုက်တွန်းပါတယ
်အကြောင်းမျိုးမျိုးကြောင့်ပညာရေးတန်းခဲ့ရတဲ့လူငယ်များအနေနဲ့ကျွန်တော်တို့စိတ်ကမကြစေချင်ပါဘူးပထမဦးဆုံးအနေနဲ့ဒီဆရာနာရှင်စနစ်ချုပ်ငင်းဖို့အတွက်ကျွန်တော်တို့ဆင်နွှဲနေတယ်ကျွန်တော်တို့တော်လိုင်းရေးကြီးတာဆိုလို့ရှိရင်ကျွန်တော်တို့ခမားတို့လူငယ်တွေရဲ့ပါဝင်မှုဟာကျွန်တော်တော်လိုင်းရေးပေါ်မှာကျွန်တော်တို့တိုက်ရိုက်ကျွန်တော်တို့တက်ရောက်နေပါတယ်ပညာရေးတင်မကပါဘူးကျွန်တော်အလောက်ကန်စီးပွားရေးရက်တန့်ခဲရတဲ့ကျွန်တော်လူငယ်တွေဒုနဲ့ဒီဖြစ်ပါတယ်ဒါတွေအားလုံးကလည်းဒီကျွန်တော်တို့ဒီစစ်အာဏာရှင်စနစ်ကြောင့်ဖြစ်ပါတယ်ဒါကြောင့်ကျွန်တော်လူငယ်တည့်ရဲ့လုံးနေနဲ့ကျွန်တော်တို့ဒီငိန်ခံမနေပဲနဲ့တော်လိုင်းရေးပေါ်မှာကျွန်တော်တို့ဒီကြီးမားတဲ့အရှိန်အဟုန်တွေနဲ့တူကျွန်တော်တောက်လောင်ပြီးတော့ဒီဆရာနာရှင်စနစ်ခြုံငင်းဖို့အတွက်ကျွန်တော်တို့လူငယ်တည့်ရဲ့လုံးနေနဲ့ပူပေါင်းပါဝင်ပေးဖို့အတွက်ကျွန်တော်အနေနဲ့တိုက်တွန်းချင်ပါတယ
်မြန်မာတိုင်းငံလုံးကမိသားစုတိုင်းကိုစိုးရိမ်ခြောက်ခြားသွားစေတဲ့စစ်မှုထမ်းဥပဒေဆိုတာဟာနေသားတို့နေခဲ့ကြသူတွေရှိနေတဲ့အတွက်ဖြစ်တယ်လို့ကိုဖိုက်ပူကအမှတ်ချက်ပြုပါတယ်
မတရားမှုကိုကျွန်တော်တို့ဒီလက်ပိုက်ကြည့်နေခဲ့ကြတယ်ကျွန်တော်တို့နေတာတလို့နေခဲ့ကြတဲ့အချိန်မှာဒီကျွန်တော်တို့စစ်ကောင်စီရဲ့အမိတ်အာဏာဆက်ဟာကျွန်တော်တို့အိမ်ဘဝကိုကျွန်တော်တို့ရောက်ရှိလာခဲ့ပါတယ်စစ်မှုမထမ်းမနေရဥပဒေကြီးဟာဆိုလို့ရှိရင်ကျွန်တော်တို့တက်ရောက်လာပါတယ်ဒါကိုကျွန်တော်လူငယ်တည့်ရလုံးနေနဲ့ငြိမ်ခံမနေဘဲနဲ့ကျွန်တော်တို့ဒီတော်လိုင်းရေးတရားစုဘက်ကိုကျွန်တော်တို့ဒီပူပေါင်းပါဝင်ပေးကြပါဒီတော်လိုင်းရေးအလွန်မှာလည်းကျွန်တော်တို့လူငယ်ဒုတိယလုံးပါဝင်မှုဟာအလွန်အရေးကြီးပါတယ်လို့ဒါကြောင့်မို့ကျွန်တော်တို့ဒီတော်လိုင်းရေးမှာကျွန်တော်တို့ဒီပုဂ္ဂလိကပုဂ္ဂိုလ်ရေးကျွန်တော်တို့ဒီအဖွဲ့အစည်းကျွန်တော်တို့အာဂါဒမထားဘဲနဲ့ခဲဆက်ဆက်ဖိနှိပ်ကြမ်းကြုတ်ရက်ဆက်ကြမ်းကြုတ်ခဲ့တဲ့ကျွန်တော်တို့ဒီစစ်ကောင်စီကိုဒီဖြုတ်ချနိုင်ဖို့တနည်းအားဖြင့်စစ်အာဏာရှင်စနစ်ချုပ်ငြိမ်းနိုင်ဖို့အတွက်ကျွန်တော်တို့အားလုံးကျွန်တော်တို့လက်တွဲညီညီနဲ့ကျွန်တော်တို့ဒီဖြတ်တန်းကြဖို့အတွက်ကျွန်တော်အနေနဲ့ပြောကြားချင်ပါတယ
်ကိုပိုက်ဘူးကတော်လိုင်းရေးပြီးသွားတဲ့တနေ့မှာတက္ကသိုလ်မှာပညာဆက်လက်စီးပွားမယ်လို့ဆိုပါတယ်ပညာစည်းပူးနေစဉ်ကာလမှာတက္ကသိုလ်ကျောင်းသားတို့အခြေခံတဲ့ဒေတာအကျိုးပြုလုပ်ငန်းတွေကိုလုပ်မှာဖြစ်ပြီးပ ညာပြည့်စုံသွားရင်လေတော်လှန်ရေးမှာယင်းနှီးထည့်ဝင်ခဲ့ရတဲ့ပြည်သူတွေအတွက်နိုင်ငံပြန်လည်ထူထောင်ရေးအလုပ်တွေကိုဆက်လက်ပြီးတော့စူးစမ်းလုပ်ကင်သွားမယ်လို့ကိုဖိုက်ပူကပြောပါတယ်ရှင်။